မြန်မာကိုဗစ်-19တိုက်ဖျက်ရေးမှာဥရောပသမဂ္ဂ EU နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အကူအညီတွေဆက်လက်ရရှိနေပေမဲ့မြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံများဆင်မှာထည့်သွင်းလိုက်တဲ့အချက်ကြောင့်အကူအညီတွေရော့သွားနိုင်တဲ့အကြောင်းတင်ပြပေးပါမယ်။ မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးမှုတွေတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့
UNICEFကပေးပို့တဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ပစ္စည်းအစုံပေါင်း1000တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုဆက်ရောက်လာပါတယ်။ဒုတိယအကြော်အဖြစ်တက်စ်ကစမ်းသပ်ပစ္စည်းအစုံ1000ကတော့ဇွန်လမတိုင်ခင်ထပ်ရောက်လာမယ်လို့လည်းခန့်မှန်းရပါတယ်။
WFP ရဲ့လေကြောင်းခီးစဉ်အတွက်ကိုတော့ဥရောပသမဂ္ဂ EU နဲ့ဆွစ်ဇာလန်နိုင်ငံတို့ကရံပုံငွေထောက်ပံ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယောဂါတိုက်ဖျက်ရေးအသုံးပြုနေရတဲ့ဆေးရုံဆေးကန်းသုံး PPE တွေဖြစ်တဲ့နှာခေါင်းဆီးတွေယောဂါကာကွယ်ရေးဝတ်စုံတွေပြည်တွင်းမှာထုတ်လုပ်မှုကိုအားပေးတဲ့အနေနဲ့ပြည်တွင်းအထည်ချုပ်စက်ရုံနှစ်ခုကနေ
ပီပီအီပစ္စည်းတွေမှာယူခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာဒိမ့်မှတ်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။ပြည်ရင်းအထည်ချုပ်လုပ်ငန်းတစ်ခုဖြစ်တဲ့ရွှေစည်းစာအထည်ချုပ်လုပ်ငန်းပိုင်ရှင်ဒေါ်နှင်းတက်မွန်ကတော့အခုဆိုရင်တရက်ကို PPE
ဝတ်စုံနှစ်ထောင်နီးပါးထုတ်လုပ်နိုင်ပြီဖြစ်ကြောင်း AFP သတင်းအေဂျင်စီကိုပြောပါတယ်။ဆေးရုံအုပ်ကြီးတွေကိုယ်တိုင်ဆက်လာတယ်ပေါ့နော်ဆိုတော့ဟေးသူတို့တကယ်လိုအပ်နေတယ်ပေါ့နော် အဲ့ဒါမလို့အပင်းနဲ့တော့သူတို့ဆက်လာမှာမဟုတ်ဘူးပေါ့။တချို့ဆိုလို့ရှိရင်လည်းလေဟိုလာယူဖို့လာယူဖို့အရန်သူ့ဘက်ကလည်းစူးစမ်းရတယ်။အဲ့တော့လမ်းနေရာပိတ်ထားတာဆိုတော့ဒီဟိုအဲ့ချိန်မှာအမားတို့ကဟိုဒီကိုဗစ်တောင်မှကာလီမေ့ပြီးတော့ဟိုစိတ်ညစ်စရာဆိုတဲ့ဟာကြီးကိုမေ့ပြီးတော့ဒီတိုက်ပွဲတစ်ခုလုပ်နေသလိုမျိုးပဲစီစဉ်နေသလိုပဲ။
ပြည်ရင်းမှာပီပီအီဝတ်စုံတွေဈေးကြီးနေချိန်မှာသူတို့ကတော့အဆုံးတစ်တောင်းလောက်လှူဒန်းနိုင်ပြီလို့လည်းပြောပါတယ်။စစ်ရုံထဲမှာလည်းနှာခေါင်းဆီးတွေဝတ်ထားတဲ့အထည်ချုပ်ဝန်ထမ်းတွေပြားပန့်ခတ်ချုပ်လုပ်နေကြတာပါ။ဥရောပသမဂ္ဂ EU
အဖွဲ့ဝင်နိုင်ငံတွေဘက်ကမြန်မာနိုင်ငံတွင်းမှာစိုက်ပျိုးရေးအသေးစားချေးငွေကြီးလက်ဖွံ့ဖြိုးရေးအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းစဉ်အများပြားရှိနေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်အတွင်း မြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံအဖြစ်EUကသတ်မှတ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်းဖွံ့ဖြိုးရေးလုပ်ငန်းတချို့ဆုံးရှုံးရနိုင်ခြင်းရှိနေပါတယ်။တင့်တင့်မြန်မာလုပ်ငန်းစုအကြီးအကဲဒေါ်တင့်တင့်လွင်ကတော့ဟန်ဂေရီနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်ဖြစ်သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဟန
ဥမာ GIZ ပေါ့နော် GIZ လိုမျိုးဒီ Germany ကနေလာပြီးတော့ဒီ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community လို့အဖွဲ့အစည်းတွေ ਆ ဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလောက်ထားအရင်ရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့ဝိမေးလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုတင်ပေးတာတို့ microfinance ပေးပြီးတော့သူတို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းနေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝချက်တန်သွားတာပေါ့နော်ဂျာမနီနေနေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေကိုလုံးဝချပြီးတော့မဟုတ်တော့ဘဲနဲ့ဥရောပသက်မှတ်ကပဲဒါတွေကိုစစ်စစ်ပြီးတော့မှဆက်ချပြီးခြင်းလဲချပြီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်ဒီခြေရင်းမျိုးတွေဖြစ်သွားတာ
ငွေကြေးခွာထားတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့အတွက်ကြောင့်မြန်မာနိုင်ငံတွင်းဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေအတွက် EU အဖွဲ့ဝင်နိုင်ငံတွေဘက်ကတော့တွန့်ဆိုင်သွားမယ်အနေထားပါလို့လဲဒွန်တင့်တင့်လွင်ကရှုမြင်ပါတယ်ဒါ့အပြင် EU နဲ့မြန်မာကြားငွေကြေးလွှဲပြောင်းမှုတွေမှာလည်းငွေရရှိမှုအရင်းအမြစ်နဲ့ပတ်သက်လို့ပိုပြီးတိတိကျကျရှင်းလင်းရတော့မယ်အခြေအနေဖြစ်တယ်လို့လဲပြောပါတယ်ရှင်ကျမတင်ကြီးထိုက်ပါ